မြန်မာနိုင်ငံတစ်ဝန်းလူတန်းပေါင်းစုံအမျိုးသမီးတွေဟာဒီနေ့ကာလမှာသူတို့ရဲ့စွမ်းဆောင်နိုင်မှုတွေဖောက်ထွက်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရှိလာပြီးအပြောင်းလဲတွေပေါ်ဆောင်ဖို့ဆက်လုပ်ဆောင်သွားမယ်လို့ပြောခဲ့ပြီးသူတို့ကိုကဘာကြီးကလည်းမမေ့လျော့အောင်တက်ချွလို့ရှာသူအမျိုးသမီးတွေကနိုင်ငံတကာအမျိုးသမီးများနဲ့ဒီနေ့မှာပြောဆိုလိုက်ကြပါတယ်ဒီသတင်းကိုထိုင်းနိုင်ငံကဗီဒီယိုသတင်းတောက်မိုက်အေးမှာပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်မှာနိုင်ငံရေးအပြောင်းလဲတွေအဖြစ်အပြီးမှာတော့အမျိုးသမီးတွေဟာရှေးရုံအစဉ်လာတွေအတိုင်းမဟုတ်တော့ဘဲနိုင်ငံရေးစီရေးလူမှုရေးကိစ္စရပ်တိုင်းမှာအမျိုးသားတွေနဲ့တန်းတူလှုပ်ဆောင်နိုင်ခဲ့ပြီဆိုပြီးနိုင်ငံတကာအမျိုးသမီးများနေ့မှာတက်ကြွလှုပ်ရှားသူအမျိုးသမီးတွေကပြောပါတယ်သူတို့အနေနဲ့စွမ်းဆောင်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရလာတယ်လို့အမျိုးသမီးတွေဖိနှိပ်အကြမ်းဖက်ခံရတာတွေရှိနေသေးတဲ့အတွက်ကဘာကြီးကသူတို့ကိုမမေ့လျော့အောင်ဆိုပြီးမြန်မာနိုင်ငံလူထွေတွေလုံသမားတမကအဖွဲ့ချုပ်ရဲ့အတွဲ့ဘက်အတွင်ရေးမှူးမတ်ဤကနိုင်ငံတကာအမျိုးသမီးများနေ့မှာအခုလိုပြောပြပါဗျာ
။အမျိုးတော်လိုင်းရေးမှဆိုရင်လည်းကျမတို့အမျိုးသမီးအလုံသမားတွေကအရှိဆုံးကနေဥဆောင်ဦးပြီးပါဝင်ကြတယ်။အခုဟိုတော်လိုင်းရေးနှစ်နှစ်ကျော်ကာလအတွင်းမှာဆိုရင်လည်းအဲနေရာပေါင်းစုံကနေစစ်အာဏာရှင်ကိုတော်လှန်နေကြတယ်ပေါ့နော်။အဲတချို့မျိုးသမီးတွေဆိုရင်လည်းအငွေကြေးဖတ်မှုတွေဆန်နေရတာတွေရှိတယ်။လုပ်ငန်းခွင်ကမျိုးသမီးတွေဆိုရင်လည်းအဲဒီလူသားလိုမျိုးအတိမတ်ပြုမခံရဘဲနဲ့ယနေ့ချိန်ထိဖိနှိပ်ခံနေရတယ်။ဒါတွေကိုအဲကဘာကြီးကမေ့လျော့မသွားအောင်အတိပေးလိုက်တဲ့အနေနဲ့ကျမတို့ကမိပွဲလီကျင်းပခြင်းဖြစ်ပါတယ
်။တက်ကြွလှူရှားသူအခြေခံပညာဦးစီးဌာနကကြောက်ဆရာမတူကတော့မြမနိုင်ငံရေးအရွေးတစ်ခုမှာအမျိုးသမီးတွေဟာအာသွန်ခွန်ဆိုင်ပါဝင်ခဲ့ကြတာကြောင့်အနာဂတ်မှာအပြောင်းလဲတွေအများကြီးကိုကြုံတွေ့ရတော့မယ်ဆိုပြီးပြောပါတယ
်ဒီတော်လည်းရင်းမှာကျတော့တန်းတူပါဝင်လဲဒီတော်လည်းရင်းမှာကျတော့အပြောင်းလဲတစ်ခုဖြစ်သွားတာကဘာလဲဆိုတော့အမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်တော့ဘူးကျမတို့ကနိုင်ငံသားအဖြစ်နဲ့အကုန်လုံးကတန်းတူညီများဖြစ်သွားကြတယ်ဒီအရွေးတစ်ခုဖြစ်ပြီးသွားရင်တော့ကျမတို့ရဲ့ဒီစီယူဆွဲဆင်လာကြီးမားတဲ့နိုင်ငံထဲမှာမျိုးသားမျိုးသမီးစုနဲ့ပတ်သက်ပြီးအကြောင်းလဲအများကြီးဖြစ်သွားမယ်လို့မျှော်လင့်ပါတယ်
။ဒဂုံတက္ကသိုလ်ဓာတုဗေဒဌာနကတိကတူဦးဖြစ်တဲ့ဒေါက်တာခိုင်စာသွေကတော့အမျိုးသမီးတွေအနေနဲ့ဖိနှိပ်ခံရမှုတွေအကြမ်းဖက်ခံရမှုတွေကြုံရင်စိတ်တက်မကြဖို့အခုလိုမျိုးအားပေးစကားပြောခဲ့ပါတယ်
။တချို့အမျိုးသမီးတွေဆိုလို့ရှိရင်အခုအကြမ်းဖက်ခံတာအင်ဂျင်ဂျမ်းမင်းမျိုးတွေအဲ့လိုအချိန်မှာစိတ်ကကြမနေပဲနဲ့ငါတို့ဘလို့ပြိုလဲငါတို့ပြိုလဲနေတဲ့ဟာကိုငါတို့ဘလို့ပြန်ပြီးတော့ထူထောင်နိုင်မလဲ။အဲ့ဒီကိုဘယ်လိုတန်မအောင်လုပ်မလဲဆိုပြီးတော့ဟိုစာရင်းများဖတ်မယ်အဓိကကတော့ knowledge အမြင်သိလာတဲ့အခါမှာကျမတို့တွေအနေနဲ့ပို့ပြီးရင်ဆိုင်ရတဲ့အခါမှာကိုသတိရှိလာမယ်လို့ထင်ပါတယ
်တက်ကြွလှူရှားသူအမျိုးသမီးတူဦးကတော့အိမ်နေဖြက်စီးခံရတာသားသမီးနှစ်ဦးနဲ့အတူရင်ဆိုင်ပြီးအခက်ခဲတွေကြော်လွားရတယ်မှာကြောက်ရွံ့စိတ်တွေရှိခဲ့ပေမဲ့ဒီစိတ်တွေကိုတွန်းလှန်အနိုင်ယူနိုင်ခဲ့တယ်ဆိုပြီးပြောပြပါတယ
်ပထမကျမဒီကိုရှောင်းလုံးကတော့ကြောက်ရွံ့စိတ်ရှိတယ်လမ်းရှောင်းလုံးကြောက်ရွံ့တယ်လေကြောင်ရုံနဲ့ဖမ်းမှကြောက်တယ်ဘာဖြစ်လို့ဆိုတော့ကျမရွေရဖမ်းလို့ရှိရင်ကျမလည်း50ကျော်ပြီဆိုတော့ဖမ်းရင်ဘာလို့ဖြစ်ကျမတေးမှာပဲလေဟုတ်တယ်မလား
ဟုတ်ကဲ့
ကျမအိမ်ကနေမခံနိုင်ဘူးအဲ့ဒါကြောင့်ဒါပေမဲ့လို့ကျမအခုပို့ပြီးတော့ခိုင်ပါတယ်ဘာဖြစ်လို့ဆိုတော့ကျမရှင်းတယ်နေမှအားလုံးကိုကျမတွန်းလှန်နိုင်ပါလေတွန်းလှန်နိုင်မှအသက်ရှင်မှုကအရေးကြီးဆုံးပဲဘဝမှာလေ
တက္ကသိုလ်ပါမောက္ခတူကတော့မြမနိုင်ငံရေးမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူဖောက်ထွက်လှုပ်ဆောင်နိုင်ခဲ့တာကိုကျေနပ်စွာမြင်ခဲ့ရတယ်လို့ကိုယ်စွမ်းဉာဏ်စွမ်းရှိတဲ့လောက်လှုပ်ဆောင်နိုင်ဖို့အားအင်းနေပို့ပြီးတော့ဖြစ်လာရတယ်လို့လည်းအခုလိုမျိုးပြောပြပါဗျ။
အခုချိန်မှာပေါ့နော်ယောက်ျားတွေနဲ့ဒန်းတူဖောက်ထွက်နိုင်ခဲ့ပြီးသူတို့ရှိသမျှစွမ်းအားနဲ့သူတို့လှုပ်ဆောင်နိုင်ခဲ့ပြီးဆိုတာကိုပြတာလေလို့ကျမတို့သဘောပေါက်ထားပါတယ်။ဟိုအမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုစွမ်းနိုင်တယ်လို့ဆိုကျမတို့လည်းစွမ်းကိုကျင်းစားတယ်ဒီအတွက်လည်းဘာမှနောင်တမရဘူးရှိစားပြောလေကိုယ့်ရဲ့စွမ်းအားတွေကိုထုတ်သုံးမယ်လို့ပဲဒီမှာပြောချင်ပါတယ်။ခံစားမှုများတယ်၊ဖိနှိပ်မှုများတယ်၊ကိုယ်ခံရလေဖောက်ထွက်မှုများလေ၊ပောက်ကွဲမှုများလေပဲပေါ့နော်အဲ့လိုမျိုးပေါ့
။နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာပြည်ရင်းမှာလည်းကျင်းပခဲ့တယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ဘန်ကောက်ချင်းမိုင်စတဲ့နေရာတွေမှာလည်းအခမ်းအနားတွေလုပ်ပြီးကျင်းပခဲ့ကြပြီးအမျိုးသမီးတွေရဲ့အသံတွေကိုထုတ်ဖော်ပြသခဲ့ကြပါတယ်။ဒါကတော့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်ရင်းပြည်ပမှာရှိနေတဲ့အလွှာပေါင်းစုံကအမျိုးသမီးတွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။